လာမယ့်2023ခုနှစ်ဟာညဉ့်ဉားရေးကိုအရင်ကတည်းကပိုလိုအပ်နေတဲ့နှစ်ဖြစ်ပြီးပဋိပက္ခတွေအဆုံးသတ်ရေးဆွေးနွေးဖြည့်ရှင်းဖို့လိုတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကမနေ့ဒီဇင်ဘာလ28ရက်နေ့မှာပြောကြားတဲ့နှစ်သစ်ကိုနှုတ်ခွန်းဆက်စကားမှာထည့်သွင်းပြောကြားခဲ့ပါတယ်
။ Peace in the home so women and girls can live in dignity and safety.Peace on the streets and in our communities.
ညဉ့်ဉားရေးရှိမှအမျိုးသမီးနဲ့ကလေးငယ်တွေဂုဏ်သိက္ခာနဲ့လုံခြုံမှုရှိရှိနေနိုင်မှာဖြစ်ပါတယ်။လမ်းတွေပေါ်မှာညဉ့်ဉားမှုလူမှုအတိုင်းအဝိုင်းညဉ့်ဉားမှုလူခွင့်ရေးအားလုံးကာကွယ်နိုင်ဖို့လိုပါတယ်။ကိုယ်ကိုယ်ယုံကြည်ရာနေရာတွေညဉ့်ဉားပြီးတဦးရဲ့ဘာသာတရားကိုတဦးကလေးစားဖို့လိုပါတယ်။အွန်လိုင်းပေါ်မှာလည်းညဉ့်ဉားရေးရှိဖို့အမုန်းတရားကင်းစင်ဖို့နဲ့မတရားလုပ်ရတဲ့ညဉ့်ဉားဖို့လိုပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောသွားတာပါ။2022ခုနှစ်အတွင်းမှာကမ္ဘာတဝန်းကတန်းနဲ့ချီတဲ့လူတွေပျက်စီးသွားတဲ့အိုးအိမ်တွေကိုဆွန့်ခဲ့ရပြီးပုံမကောင်းမွန်တဲ့နေရာကိုရှာဖွေခဲ့ကြတဲ့အကြောင်းလဲအတွင်းရေးမှူးချုပ်ကပြောကြားခဲ့ပါတယ်ခင်ဗျာ။